हाँ जी, विघवे दमन था नमिदा अभ्यगा नमिदा तथा योनि दमना दिंगारा बोली घर या महारानु बना दवा दमाली दमो जंगा दा उबाजाया ओ बना दवा दमाली दमो जंगा दा बियो बावा या वे बोला या बावना या बारी बुरिया दाव दली विघवे चिदा यंदो दमेधन में दान नौ नौ दो दमेध ही अजंग से दो से दो दमेध दिल लगाओ अभ्यगा नमे दान नौ नौ दो अभ्यगा ही अजंग से दो से दो अभ्यगा दिल लगाओ दमेध करो आयो तो खुद गुलो आना बना लो बो नो आना बना बड़ी भागा नमे अभियों का दम बड़ी भागा नमे ऐसा ही रे दो दो बड़ी भागा नमे आयों को दमता नमे लो खबर है से दिन बो या अड़ अज्ञान के ना अच्छा नौ नौ दो दमता दमता नी में डा नौ नौ दो दमता ये अज्ञान के दो से दो दमता दी लगाऊं अरे दमता नमे आयों ने निवास वाका भी दिन ने से गो दमारी खबर है तो दमारी देख ले दादे को वही कामना आप देखा जा जा नहीं इससे नहीं ले सो ऐसी लोग दे बोले बम था तो भी दिल दम था ऐ रो शेजी नो दम था दी नो नो दो दम था जंग से दे ले दे आते उन्हें दे योगी में वो भी दबा बोले सही का नहीं लावी चलो से शेजी से नहीं दम हो चेको योगी रो नो था से नहीं दम हुए बोला यार सेमीनी संगामीनी लो बटमा नीला भी सो जा सो नौ दस भी जो बन ले मैं सुनो जी मिनी नजर ऐसे नौ दस भी जो बन ले ना युवा तना ये सारी चला शेषे दमारी को अच्छे काम भी ना ला दमारी दे सिंगल सिंगल टेल लाया ऐरी दबो को शेषे दमाता दी ना ना दमाता को जीजू भी बनी लो दुगो दमाता नमे दमारी फिजाओ नमे लो दिलो दमाता अभ्यगा नमे अभ्यगा सुरागा अनबना जुनी दे योगी बोगो वाले अनबना बड़ी भागा नमे आयोगा ने सी जी बड़ी छोबी प्यान में मतवाओ गा गोशु इन्हें डलीबा आयोगा ने बड़ी को छोबी रो सी जी प्यान में मतवाओ वो आयों दी आयों ऐसा सी रे आयों अन्यों में अधूरू अभ्या अभ्या आयों ने मशी रे अड्वेट जाओ थोड़ा मारी को अभ्यगा आलू खोरे आना बाना बड़ी भागा नमे सही दे दे पोगो का तो आना बाना बड़ी भागा नमे आयों ने भावना से का निवास का भी जाने ब्रेक हो गया ने भी तो मतवाओ हो आयों दी आयों को यह सी भी मतवाओ डाले बाजू ने दे योग इधरों का ले डाले बा आयों ने भावना से का निवास का भी जी नहीं रे हो आयों दी आयों थोड़ी भी अभ्यास सही ज्ञान ने भी तो भी रो मतवाओ अब जो गदाई सु गए हैं ना जी गदाई बड़ी भागा न मैं आयों है भावना से गनिवा सो कब भी तीनी रे तीजी ने दे तमारी थी ने भी तो तमारी सी ने दे बोगो ये से ऐसे नी मिमी सुबह दोंगा ने दे तमारा आयों न मैं गनी बे को प्यान छो भी रो प्यान थो भी रो मधुआरो हो बे को छो मधुआरो ना ताजा अंधेरे दो आयों मशीरे अंधेरे जाओ मबियल लेने दी तमारी को बे अजय घालो खोरे दमधा लो ले खोरे जी दमधा अमिया नीडे दमारी फिजाओ नमे आज का अमिया नीडे दमारी फिजाओ नमे ऐ नमे जरा का बाले जरा शिशि दमधा दी नौ नौ दमधा ये अज्ञा शिशि आज का खोरे दमारी दी नौ नौ आज का खोरे दमारी ये अज्ञा ताजा बिखोई चिंता यादो दमता नमे दान नौ नौ दो दमता ये अज्ञान के दो शिशि दो दमता अधी लगाओ अभ्यगा नमे दान नौ नौ दो अभ्यगा ये अज्ञान के दो शिशि दो अभ्यगा अधी लगाओ दमाधी बस ना ना खुलो अधी शिवे इधर था तो दमता नमे अभ्यगा नमे नहीं योनि दो मना दी गारा बोली गारा कारो योनि दो मनली गारा गोचिं फाम्या सोपि लोचिं दी अधी ही अयं ई योनि दो मनली गारा गोचिं फाम्या सोपि लोचिं दी अनुपन्न दवा तमाति तंबो सिं गत मपि बोला दी ते तमाति तंबो सिं दिया ई मूली उपादा य पि बोला जिं हा ဥပ္ပန္နနာဝသမာဓိတံဘောဇင်ကတဖြစ်ပေါ်လာပြီးတဲ့သမာဓိတံဘောဇင်တရားဤအမူလီဘိယောဘဝယတိုင်းတဲ့အလံတို့ပါခြင်းဟာဝေဘုံလာယပြန်ပြောခြင်းဟာဘာဝနာယပါရိပုရိယဘာဝနာဉာဏ်ဤပြည့်စုံလုံလောက်ခြင်းငါတောတတိဖြစ်ပေ၏ဘာဝနာယပါရိပုရိယဘာဝနာဉာဏ်ဤပြည့်စုံလုံလောက်ခြင်းငါအဟာရအကြောင်းတရားတိတောတတိဖြစ်ပါပေ၏ဒီလိုဘုရားဟောထားနော်အဲ့တော့ရှင်းရှင်းသမာဓိကိုတော့ရအောင်ထူအောင်ရတယ်ရှင်းရှင်းသမာဓိကိုရအောင်ထူအောင်ရင်ထိုရှင်းရှင်းသမာဓိသည်နောက်နောက်သမာဓိရဖို့ရအကြောင်းဖြစ်တယ်အဲ့ဒီရှင်းရှင်းသမာဓိကဘာကိုအာယုံယူပြီးတော့ဖြစ်ရလဲလို့မေးတော့ခဏကအာနာပါနရှင်းရင်အာနာပါနပဋိဘာကနမိတ်တို့လို့အာနာပါနနမိတ်အာယုံပေါ့ဓာတ်ရှင်းရင်ဓာလေးပါဆိုတဲ့အာယုံအဖြူကတိုင်းရှင်းရင်အဖြူကတိုင်းဆိုတဲ့အာယုံပေါ့နော်သူအာယုန်ရင်ကိုအကြောင်းခံပြီးဒီသမာဓိကဖြစ်ခဲ့ရင်ဒီသမာဓိကိုကျင့်ဖန်များစွာတိုးပေါ်အောင်လေ့ကျင့်ပေးရတယ်။လေ့ကျင့်တယ်ဆိုတာကအာနာပါနရှိဒီအာနာပါနပရိပါကနမိတ်ကိုပဲကျင့်ဖန်များစွာထပ်ခါထပ်ခါနှလုံးသွင်းနေရတယ်။အဲဒီလိုနှလုံးသွင်းခြင်းကိုယောနိတော့မနတိကာရလို့ခေါ်ပါတယ်။လက်ရှိရင်တလေးပါအာယုန်ကိုကျင့်ဖန်များစွာနှလုံးသွင်းရတယ်။ဒီလိုနှလုံးသွင်းနေခြင်းကိုပဲယောနိတော့မနတိကာရလို့ခေါ်တယ်။အဖြူကတိုင်းရှိခြင်းအဖြူကတိုင်းပရိပါကနမိတ်အာယုံကိုကျင့်ဖန်များစွာနှလုံးသွင်းပေးရတယ်။ဒီလိုကျင့်ဖန်များစွာနှလုံးသွင်းနေခြင်းကိုယောနိတော်မနတိကာရလို့ခေါ်တယ်။အဲဒီယောနိတော်မနတိကာရဒီမဖြစ်ပေါ်လာသေးတဲ့သမာဓိတံဖို့သင်္ချာတိဖြစ်ပေါ်လာဖို့ယံဖြစ်ပေါ်လာပြီးတဲ့သမာဓိတံဖို့သင်္ချာတိတိုးပေါ်လာဖို့ယံပြန်ပြောလာဖို့ယံဘာဝနာဉာဏ်ရဲ့ပြည့်စုံလုံလောက်လာဖို့ညာအတွက်အကြောင်းတစ်ခုဖြစ်တယ်လို့ဒီလိုဘုရားဟောထားတယ်နော်ဒီလိုဆိုလို့ရှိရင်ဘုရင်တရားခုနှစ်ပါးထဲမှာလည်းသမာဓိတန်ဖို့ရှင်ဆိုတာတစ်ခုပါဝင်နေတယ်မဂ်ရှင်ရှင်းပါးထဲမှာလည်းသမာဓိသမ္မာသမာဓိမဂ်ရှင်ဆိုတာတစ်ခုပါဝင်နေပါတယ်သမာဓိတန်ဖို့ရှင်မမသမာဓိမဂ်ရှင်ကိုရရှိအောင်သူတော်ကောင်းကြီးကြိုးစားအထောက်ဖို့ရန်အတွက်ဘုရားရှင်ကတိုက်တွန်းနေသည်နော်တိုက်တွန်းနေတဲ့အတွက်ကြောင့်မိမိတို့သည်ဒီသမထကိုဘောဓိခေါ်တဲ့မညာဘုံညာလိုလန်းတောင့်တနေတဲ့သူတော်ကောင်းမှန်ခဲ့ရင်ကြိုးစားရမလားမကြိုးစားရဘူးလားကြိုးစားရမယ်သမာဓိထူထောင်ဖို့မလိုဘူးလို့သမာဓိကိုသူကခြေနဲ့ကန်လိုက်လို့မဖြစ်ဘူးနော်ဘာဖြစ်လို့လဲဒီသမာဓိသည်ဘုရင်တရားခုနှစ်ပါးမှာလည်းတစ်ခုအပါဝင်ဖြစ်တယ်။မဂ်ရှင်၈ပါးမှာလည်းတစ်ခုအပါဝင်ဖြစ်တယ်။သမာဓိကိုဖြုတ်ချလိုက်ရင်ဘုရင်ခုနှစ်ပါးမပြည့်တော့ဘူးဘုရင်၆ပါးဖြစ်သွားလိမ့်မယ်။သမာဓိကိုဖြုတ်ချလိုက်ရင်မဂ်ရှင်၈ပါးမဖြစ်တော့ဘူးမဂ်ရှင်ခုနှစ်ပါးပဲဖြစ်သွားလိမ့်မယ်။ဒါတတိရှိရမယ်နော်။ကဲတဏ္ဍသမထောဝသမထာနိမိတ်တံသမထကိုပဲသမထနမိတ်လို့သုံးနေတယ်သမာဓိပဲနော်အဝိကံအဝိခေပန္တိနာသအဖြေကနိမိတ်တံစိတ်မပြတ်လွင်တတ်တဲ့အနေသဘောကြောင့်လည်းဒီသမာဓိကိုအဖြေကလို့လည်းခေါ်တယ်သမာဓိရဲ့အမည်တွေပဲပရိယေလို့မှတ်ပါနော်ဘာဖြစ်လို့ဒီလိုပရိယေတွေကိုပြောနေရတယ်လို့မင်းရင်တခါတည်းံတရားနာနေတဲ့ပရိသတ်တွေမှာဒီကလုံးတစ်လုံးနဲ့ပြောလို့နားမလည်ရင်နောက်တစ်လုံးဆင့်ပြီးတော့ထပ်ပြောပြရတယ်။အုံအုံကြက်ကြက်။အုံအုံကြက်ကြက်လို့ပြောလိုက်တော့တချို့ကနားမလဲတော့နောက်ထပ်စူးစူးညံ့ညံ့ဆိုပြီးတော့ထပ်ထည့်ပြရတယ်။အုံကြက်ကြက်လို့ဆိုတဲ့စကားလုံးကိုမကြားဘူးတဲ့ပုဂ္ဂိုလ်အတွက်စူးစူးညံ့ညံ့ဆိုတဲ့စကားလုံးလေးဆင့်ပြလိုက်တော့ဟောတူကစူးစူးညံ့ညံ့ကြရင်နားလည်ခြင်းလဲနားလည်သွားတယ်။သို့မဟုတ်နှမျိုးလုံးနားလည်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းတော့အတိတ်ဘက်ကပို့ပြီးရှင်းသွားတတ်တယ်။ဒါကြောင့်စကားလုံးလေးကိုပြန်ရှင်းကတခါတည်းဟာနံထံကွန်ဆင့်ဆင်ပြီးတော့ဟောပြရတယ်။ကဲနန္ဒလီအဖြစ်ပြောရင်တဲ့အမိဇာဧကန္တဓမ္မသမာဓိသံဘောဇင်္ဂတဥပ္ပါဒါယတံဟောတန္တိ။နန္ဒလီပြောရင်တော့သမာဓိသံဘောဇင်ဖြစ်ပေါ်လာဖို့ရန်အတွက်အကြောင်းပြရတဲ့၁၂မျိုးရှိနေတယ်။ဘာတွေလဲ။ဝုဒ္ဓဝိသနာကိရိယာဒါဣန္ဒြိယသမထပရိပါဒနာဒါနိမိတကုသလတာသမယေစိတ်ဓာတပကဟနာတသမယေစိတ်ဓာတနိဂဟနာတာသမယေတံပဟန္တနာတသမယေဣစုပကနာတာအတ္တမဟိတပုဂ္ဂလပရိဝဇနာတသမဟိတပုဂ္ဂလဒေဝနာတာ ဇာနာဝိမောဂပိစ္ဆဝက္ခဏတာတရတိမုဒ္ဒတာပေါင်းလိုက်တော့17ချက်နော်။ဘာပြောတယ်လဲ။ဝုထုဝိသေဝုထုဝိသတကိရိယတာအတွင်းအပြင်းဖြစ်သောနှစ်လေးသောဝုထုတို့ဤတန်ရှင်းမှုကိုပြုခြင်းရှိသူဤအဖြစ်ဒီ၎င်းဒါပြောခဲ့ပြီးပြီနော်။ဝုစားနေတဲ့ဆင်းရဲနေတဲ့အတွင်းအပအသုံးဆောင်ပစ္စည်းဝုထုတွေဆင်းကျဲဖို့ခြေတဲ့လက်သက်ရီဖြတ်ဖို့ဟုတ်တယ်မလားအငြင်းကြီးတွေကိုမှရှိနေပြန်ရင်စင်ကြဲတော့အောင်ဖြစ်ကြတော့တင်ပြဖို့အဲ့ဒီလိုစင်ကြဲခဲ့ရင်စိတ်စီလင်တတ်ပြီးသမာဓိဖြစ်တယ်လို့နော်ဝုဒ္ဓဝိတ္တကိရိယာတာအတွင်းအပြင်ဖြစ်သောနှလေးသောဝုဒ္ဓတို့ဤတန်ရှိမှုကိုပြုခြင်းရှိသူဤအဖြစ်ဒီ၎င်းသဏ္ဍာန်ချင်းချင်းနေတတ်ခြင်းဒီစိတ်တန်ရှင်းဖို့အကြောင်းတစ်ခုဖြစ်စိတ်တန်ရှင်းလာရင်သမာဓိအဖြစ်ဉာဏ်နဲ့ဓာတ်ကြောင့်ဘုရားရှင်ဟာညစ်ပတ်တဲ့လုပ်ငန်းကိုမျိုးကြိုက်သလားမကြိုက်ဘူးမကြိုက်ဘူးနော်ဘယ်နေရာမှာနေနေဘယ်နေရာပဲဖြစ်ဖြစ်ပေါ့ကျောင်းနဲ့ပဲဖြစ်ဖြစ်အခန်းနဲ့ပဲဖြစ်ဖြစ်ဝင်သွားလိုက်လို့ရှိရင်တဏ္ဏရှင်းရှင်းလေးတွေ့လျက်ရင်ဝင်သွားတဲ့ပုဂ္ဂိုလ်ရဲ့အစိတ်ဒီအလိုလိုကြီးလင်သွားတယ်ဝင်သွားလိုက်ရလို့ရှုပ်ရှက်ခတ်ပြီးညစ်ပတ်ပယ်ရင်နေမယ်ဆိုလို့ရှိရင်ဝင်သွားတဲ့ပုဂ္ဂိုလ်ရဲ့အစိတ်ဒီကြီးလင်မှုမရှိဘူးဒါကြောင့်ဘုရားရှင်ဒီတန်ရှင်းမှုကိုလူလန်တောင်းကြတော့မူလေးရှိပါတယ်နော်ခုသမာဓိဖြင်းရင်မှာတော့အထူးသဖြင့်ဒီတန်ရှင်းမှုရှိဖို့လိုနေတယ်နော်အိန္ဒိယသမတပရိပါဒနာတာသရာသာသောအိန္ဒိယတို့ဤညီမြကုန်သည်အဖြစ်ကိုပြီးစေခြင်းရှိသူဤအဖြစ်ဒီ၎င်းပဒဝရိယတတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့အိန္ဒိယ၅ဘက်ကိုညီမြအောင်ပြင်အောင်ပြောပြီးပြီဒီပိုင်းနဲ့နော်နိမိတ်တာကုသလာတံနိမိတ်တိုင်းလေးမှာကြွန့်ကျင်ခြင်းရှိသူဤအဖြစ်ဒီ၎င်းဒီပိုင်းလည်းပြောပြီးပြီနော်မမထပိုင်းဆံယမဆိုရင်သမထနိမိတ်ကိုကြွန့်ကျင်ဖို့ရှိရပါဝိပဿနာပိုင်းဆံယမကြတော့သင်္ခါရနိမိတ်ယုတ်နံကြွန့်ကျင်သင်္ခါရတရားတွေကိုသင်္ခါရနိမိတ်လို့ခေါ်တယ်ဒီသင်္ခါရနိမိတ်တွေကိုကြွန့်ကျင်ခြင်းချင်းရှုဖို့သုံးသပ်တတ်ဖို့လိုတယ်အဲ့ဒီမှာကြွန့်ကျင်လိမ္မာမှုရှိရနော်နောက်တစ်ခုသမယေစိတ်ကိုချီးမြှောက်တဲ့အခါ၌စိတ်ထတာစိတ်ကိုပက္ခနာတချီးမြှောက်ခြင်းရှိသူဤအဖြစ်ဒီ၎င်းစိတ်ဓာတ်ဤကြံ့ဆင်းနေပြီဘာဝနာအာယုံကအထုကလည်းမအထုလို့လည်းမကောက်ဘုရားကလည်းမတက်နိုင်ဘူးကြာတော့လည်းနည်းနည်းလေးစိတ်ဓာတ်ဤတော့ဘာဝနာလုပ်ငန်းခွင်ကကျလာတယ်အဲဒီလိုစိတ်ဓာတ်ဤကြံ့ဆင်းလာပြီဆိုလို့ရှိရင်ဘာဖြစ်လဲသမယေစိတ်သမယေစိတ်ဓာတ်ကိုချိမြောက်သိရအချင်းခါကာလ၌စိတ်ဓာတ်သာစိတ်ကိုပက္ခနာတချိမြောက်ခြင်းဖြစ်သူဤအဖြစ်ဒီ၎င်းချိမြောက်သိတဲ့အချင်းခါမှာဒီစိတ်ဓာတ်ကိုချိမြောက်ပြရနော်သမယေစိတ်ဓာတ်ကိုနှိမ့်တဲ့နှိမ့်ကွာသိရအချင်းခါကာလ၌စိတ်ဓာတ်သာစိတ်ကိုနိဂဏတနှိမ့်ကွာခြင်းဖြစ်သူဤအဖြစ်ဒီ၎င်းတခါတလေစိတ်ဓာတ်တွေကသိပြီးတက်ကြွနေတယ်တက်ကြွနေလို့ရှိရင်လည်းဘာဝနာလုပ်ငန်းခွင်ကအောင်မြင်ဖို့မရနိုင်ဘူးသမထဘိမ့်မှာလည်းအောင်မြင်ဖို့မရနိုင်ဘူးဝိပဿနာဘိမ့်မှာလည်းအောင်မြင်ဖို့မရနိုင်ဘူးသိတဲ့တည်းသိပြီးတက်ကြွနေတဲ့ပုဂ္ဂိုလ်ရဲ့ကိုယ်မူရနှုတ်မူရတွေကိုလှမ်းကြည့်လိုက်ပြီးရင်မှုရှိသလားမရှိဘူးနော်ကြွားကြွားဖြစ်နေတယ်ဖြစ်စဉ်လုံးလေးနဲ့ပြောရင်တော့မန္တတိုင်ကိုဖတ်တဲ့ချင်းတဲ့ပုံစံမျိုးဖြစ်နေတယ်နော်အဲဒီလိုအခါမှာဆိုလို့ရှိရင်လည်းဒီသမာဓိတန်ဖို့စဉ်တရားဖြစ်နိုင်မလားမဖြစ်နိုင်ဘူးသမထဘိမှာလည်းသမာဓိမဖြစ်နိုင်ဘူးဝိပဿနာဘိမှာလည်းသမာဓိမဖြစ်နိုင်ဘူးသမထဘိမှာလည်းသမာဓိတန်ဖို့စဉ်တရားမဖြစ်နိုင်ဘူးမမသမာဓိမဖြစ်မဖြစ်နိုင်ဘူးဝိပဿနာဘိမှာလည်းသမာဓိတန်ဖို့စဉ်သမာသမာဓိမဖြစ်ဖြစ်ပေါ်ပြီးတော့မလနိုင်ဘူးဒါကြောင့်စိတ်တည်းကဘာဝနာလုပ်ငန်းခွင်မှာသိပြီးတက်ကြွနေရင်လည်းတက်ကြွနေတဲ့ဒီစိတ်ကကိုယ်ပါလို့ရမလဲနှိက်ွက်ပေးရတယ်နောက်တစ်ခုသမယေရှင်လန်းစေတဲ့အချိန်ကကလည်းစိတ်ဓာတ်ကစိတ်ကိုသမ္ပတနာတရှင်လန်းကောင်းစွာအပြားအဖြစ်ရှင်လန်းတက်ကြစေခြင်းဒီ၎င်းစိတ်ကိုရှင်လန်းတက်ကြစေတဲ့အချိန်ကမှရှင်သွန်းအောင်လုပ်ရတယ်။တခါတလေစိတ်ဒီကတရားအထုံနေရတာမချမ်းမသာဖြစ်ပြီးစိတ်မကြည်မလင်တခါတည်းဖြစ်နေတတ်တယ်။မကြည်မလင်ဖြစ်တာကဘာကိုအခြေခံလဲလို့အကြောင်းပြန်ပြောင်းပြီးဆန်းစစ်ကြည့်လိုက်တော့အတူတူဖြစ်တော့မိမိရဲ့ဘာဝနာလုပ်ငန်းခွင့်အပေါ်နဲ့အားရမှုတင်နာမှုမရှိတာလေးတွေကအခြေခံကောင်းခံနေတယ်နော်။အဲဒီလိုအခြေခံမျိုးမှစိတ်ဓာတ်တွေကရှင်ရှင်လန်းလန်းမရှိခင်လည်းမရှင်လန်းတဲ့ဒီစိတ်ထားဖြင့်ဘာဝနာကိုဆက်လက်ပြီးပေါ်မြတ်အထောက်ခဲ့တော့ဘာဝနာလုပ်ငန်းခွင့်ကအကျိုးတက်မှုတွေနောက်ဆုတ်သွားလိမ့်မယ် ဒါကြောင့်ရှင်လန်းတက်ကြွဇေတိနဲ့အချိန်ခါမှာဒီစိတ်ဓာတ်ကိုရှင်လန်းလောင်းအောင်ပြုပြင်ပြရမယ်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ပြုရမယ်ဆိုတော့ပြီးတော့မှအခြေပြောမယ်နော်နောက်တစ်ခုသမယေလစ်လွတ်ရှုသင်ရာအချိန်ခါကာလ၌စိတ်ဓာတ်စိတ်ကိုဣဇုပက္ခဏတအသင်အဖြစ်လစ်လွတ်ရှုခြင်းစိတ်တို့ဤအဖြစ်သည်၎င်းသိင္ကတခါတလေသူ့ကိုသိင္ပြီးစောင့်ပြီးတော့အကဲခတ်မနေရဘူးသူ့ကိုသိင္ပြီးစောင့်ပြီးယခင်ချင်းဖြစ်နေလို့ရှိရင်ဒီစိတ်ကပုံစံမမှန်ဖြစ်လာတတ်တယ်ဒါကြောင့်သူ့ကိုလစ်လစ်ရှုနေတဲ့အချိန်ခါဥပ္ပခါထားတဲ့အချိန်ခါမှာဥပ္ပခါထားထားရသူ့ကိုဘယူမဆက်ရဘူးနော်သူ့ကိုဘယူမဆက်ရဘူးဆိုတော့ဘာကိုဘယူဆက်ရမလဲလို့မေးရင်မင်းကြီးရှုပါသုံးသပ်နေတဲ့ဘာဝနာအာယုံကိုသာစုစုဆက်ဆက်ရှုနေရတယ်ဒါပြောချင်တာနော်ဒီနောက်တစ်ခုအတ္တမဟိတပုဂ္ဂလပရိဟုဇနတာမတည်ကြည်တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ခြင်းရှိသူဤအဖြစ်သည်၎င်းနေရာတကမှာနော်ပုဂ္ဂိုလ်အယဉ်မကြည့်ဘူးလားဒီဘုရင်တရားလေးတွေဖြစ်ပေါ်လာရင်အဲ့အပေါင်းမှားသွားမယ်ဆိုလို့ရှိရင်တော့ဒီသမာဓိတန်ဖို့ရှင်ဖြစ်မလားမဖြစ်ဘူးရှောင်ကျင်တဲ့ပုဂ္ဂိုလ်ကိုတော့ရှောင်ရမယ်ဘယ်လိုပုဂ္ဂိုလ်ရှောင်ရမလဲအတ္တမဟိတပုဂ္ဂလပရိဟုဇနတာသိဉ္ဇဉ်တည်ကြည့်လိုက်ရင်တည်ကြည်မှုသမာဓိကျင်းတယ်သိဉ္ဇဉ်တည်ကြည်မှုသမာဓိကျင်းနေတဲ့ဒီလိုပုဂ္ဂိုလ်ကိုသွားပြီးပေါင်းဖော်ရှင်တွဲမှီဝဲပြီးတော့တွတ်သွားလောက်ကြည့်ပါလားဘာဖြစ်မလဲကိုယ်လည်းအဲ့ဒီတွတ်အမျိုးစားတဲ့ယောဂသွားလိမ့်မယ်ရရှိကြတဲ့သမာဓိလေးတော့မှရှင်းပြီးတော့ကျသွားလိမ့်မယ်ဒါကြောင့်သိဉ္ဇဉ်တည်ကြည်မှုသမာဓိမရှိတဲ့ပုဂ္ဂိုလ်ကိုတော့ရှောင်ကျင်ပေးပါဒီကယောဂီတွေစကားမျိုးမျိုးပြောတတ်တဲ့ပုဂ္ဂိုလ်အနံကပ်ရမလားမကပ်ရဘူးလားမကပ်ရဘူးဒါတော့တတိထားပဲနော်ကဲနောက်တစ်ခုသမာဟိတပုဂ္ဂလသေဝနာတ္တတည်ကြည်သောစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကိုမိဝတ်ရှိကခြင်းရှိသူဤအဖြစ်သည်၎င်းသိတည်ကြည်မှုသမာဓိရှိနေတဲ့သူတော်ကောင်းတန်ကိုတော့ချိန်ကပ်ပြီးပေါင်းဖို့ရှင်တွင်မိဝတ်ရှိကပေးပါဘာကြောင့်လဲဒီဒီနေတဲ့သမာဓိရှိတဲ့ပုဂ္ဂိုလ်ကဒီသမာဓိအကြောင်းကိုသူ့နဲ့နဲ့လေးဆွေးနွေးကြည့်လိုက်ရင်သူကဘယ်နေရာဘာလို့နေတယ်ဆိုတော့သူသိလိမ့်မယ်။သိတဲ့အချိန်ခါမှာလိုရာလေးတော့သူကနည်းနည်းတော့ဖြည့်ဆွတ်ပေးလိုက်တာနဲ့မိမိလမ်းလေးဟာတဲ့ခြင်းတဲ့သွန်းတတ်တယ်နော်။ဒါကြောင့်ဒီဒီနဲ့စိတ်ထားရှိတဲ့သူတော်ကောင်းကိုလည်းမိဝဲရှိကြပြီးတော့ပြီးပါ။နောက်တစ်ခုဇာနာဝိမောခပိသောဝခဏတံဇာဝိမောခတို့ကိုသင်ခြင်းချင်းရှိသူဤအဖြစ်ဒီ၎င်းဇန်တရားဝိမောခတရားတွေကိုရှင်ရင်ပေးပါညောနဲ့တောင့်တမှုလေးတွေရှိလောက်နော်နောက်တစ်ခုဒရာတိမုဒ္ဒတံသို့သမာဓိတံကိုစဉ်းနဲ့ဆွဆွမြင့်မြတ်သောဝင်သောစိတ်ထညွတ်ကိုင်းဆိုင်သောစိတ်ဓာတ်ရှိသူဤအဖြစ်ဒီ၎င်းဤဒီဤသောဧကတ္တဓမ္မ21ပါးကုန်သောတရားတို့သည်သမာဓိတံကိုစဉ်းကနသမာဓိတံကိုစဉ်းတရားဤဥပ္ပါဒယဖြစ်ပေါ်လာခြင်းဟာသောတန်ဒီဖြစ်ကြလေကုန်၏သမာဓိသံမုဇ္ဇဉ်ဖြစ်ဖို့ရန်အတွက်အကြောင်း၁၁ခုတဲ့နော်အဲ့ဒီ၁၁ခုအနေမှာခုနကဝိထုဝိတ္တကရိယာတာအတွက်အပြင်ဝိထုတွေကိုစဉ်းကျင်တန်ရှင်းအောင်ပြုလုပ်ရမယ်ဒီပိုင်းပြောပြီးပြီနော်အိန္ဒိယသမထပရိပါရဏတာအိန္ဒိယကိုညီမျှအောင်ရှင်းရမယ်ဒီပိုင်းလည်းပြောခဲ့ပြီးပြီနော်နောက်တစ်ခုကတော့ဗာလဲဆိုတော့နိမိတ်တကုသလတာနမိတ်မှာကျွမ်းကျင်လိမ္မာမှုရှိရမယ်နော်အဲဒီတော့နမိတ်မှာသမထပိုင်းမှာသမထနမိတ်ပေါ့ဥပမာပထမကတိုင်းပြလို့မယ်ဆိုရင်ဒီကတိုင်းကိုဘယ်ပုံဘယ်ဘက်ဘယ်နည်းနဲ့အဖြစ်ပြီးတော့ရမယ်ဒီအခြေခံပရိက္ခမ္မနမိတ်ကနေဆက်ပြီးတော့ကျွမ်းကျင်မှုရှိရမယ်ဒီနမိတ်ကိုအခြေခံပြီးတော့သမာဓိထူထောင်လိုက်လို့ဥက္ကနမိတ်ပေါ်ရင်လည်းဒီဥက္ကနမိတ်မှာကျွမ်းကျင်လိမ္မာမှုရှိဖို့လိုတယ်ထင်းထင်းဆန်းဆန်းတတ်ဖို့လိုတယ်ဩဃနမိတ်ကနေတစ်စက်တည်းလို့ပြိပာကနမိတ်ဖက်ကူးသွားပြီဆိုရင်လည်းဒီပြိပာကနမိတ်လုံငန်းခွေးမှကြွန့်ကျင်လိမ္မာမှုရှိဖို့တော့လိုတယ်မကြွန့်ကျင်ရင်တချို့သမာဓိလေးတွေအလုံးလုံးပျက်စီးပြီးသွားတတ်နော်ဒါကသမထပိုင်းအကျိုးမိမိကဝိပဿနာပိုင်းရောက်နေကြရင်ဒီသင်္ခါရနမိတ်အာယုန်တွေကိုယုတ်တရားတွေကိုပဲပုံပဲပန်ဗဏိလအဖြစ်ရှုဖို့သုံးသပ်ရမယ်နန္တရားတွေကိုပဲပုံပဲပန်ဗဏိလအဖြစ်ရှုဖို့သုံးသပ်ရမယ်ယုတ်ဆိုတာကဘာကိုခေါ်တယ်နန္ဒရာကဘယ်လိုခေါ်တယ်ကျွမ်းကျင်ဖို့ရှိဖို့လိုတယ်ယုတ်ဆိုတာလည်းဘာမှမသိနန္ဒရာလည်းဘာမှမသိရင်တော့ကျွမ်းကျင်ဖို့မရှိဘူးဒီကျွမ်းကျင်တဲ့ပရိစ္ဆေသဘောပ္ပသဘောတရားဒီကိုဘယ်ဘုံဘယ်ဘက်ဗဏိနာအဖြစ်ရှုဖို့သုံးသပ်ရမယ်ကျွမ်းကျင်တဲ့ပရိစ္ဆေသဘောပ္ပသဘောတရားဆိုတာကဘာ၄ကိုခေါ်တယ်ဟော ကျွမ်းကျင်ဖို့လိမ္မာမှုရှိဖို့လိုတယ်။သမထဘိုင်းမှာသမထနဲ့တန်တဲ့နမိတ်ဝိပဿနာဘိုင်းမှာဝိပဿနာနဲ့ထိုက်တန်နေတဲ့သင်္ခါရနမိတ်တွေ၌ကျွမ်းကျင်လိမ္မာမှုရှိဖို့လိုတယ်။ကျွမ်းကျင်ခြင်းချင်းရှုပါဒသုံးသပ်တတ်ဖို့လိုတယ်နော်။အဲ့ဒီနမိတ်နဲ့ကျွမ်းကျင်လိမ္မာမှုရှိမှဒီနမိတ်ကိုအာယုံယူပြီးတော့သမာဓိထူထောင်ခဲ့တော့ဒီသမာဓိကဖြစ်ပေါ်လာမှာနမိတ်ကိုမိမိကကျွမ်းကျင်ဖို့လိမ္မာမှုမရှိဘူးမရှိလို့နမိတ်ကိုရအောင်မရှုတတ်ဘူးမဖမ်းတတ်ဘူးဆိုရင်ဒီနမိတ်ကိုအာယုံယူပြီးဖြစ်ပေါ်လာမဲ့ဒီသမာဓိဘယ်လိုမှထူထောင်လို့မဖြစ်နိုင်ဘူးဒါကြောင့်နမိတ်နဲ့ကျွမ်းကျင်လိမ္မာမှုရှိဖို့လိုတယ်ဒီမှာတော့အထက်ကရာဆရာတော်ကကတိုင်းနမိတ်တွေကိုအခြေခံပြီးတော့ဖော်ပြထားပါတယ်နော်ဒီတော့မိမိတို့ဒီဌာနမှာမင်းပြပေးတဲ့စနစ်အရာဆိုရင်တော့အခြေခံတာကတော့ဩတ္တကတိုင်းကိုအခြေခံတယ်ပေါ့နော်ထို့ဩတ္တကတိုင်းနဲ့ပတ်သက်လို့ဒီဩတ္တကတိုင်းစိုက်တည်တဲ့အောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ရှုပွားသုံးသပ်ရမယ်ဆိုတဲ့လုပ်ငန်းခွင်နဲ့ပတ်သက်လို့လေကျွမ်းကျင်လိမ္မာမှုရှိဖို့လိုတယ်ဒီဩတ္တကတိုင်းနမိတ်တစ်ခုပေါ်လာပြီဆိုရင်လေဒီကတိုင်းနမိတ်အရှင်ခိန်ကတည်တံရဲ့အတွက်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ကျွမ်းကျင်ခြင်းချူပွားသုံးသပ်ရမယ်ဆိုတာဒီလည်းသိဖို့လိုတယ်။ဒီကတိုင်းနမိတ်ကအရှင်ခိန်ကတည်တံလာတဲ့အခါဘာဝနာသမာဓိကိုမြင်ရဆိုကပ်ပြီးတော့တည်တော့အောင်ဘယ်လိုရှုရမလဲဆိုတဲ့ရှုဖို့ဤစနစ်တွေကိုလည်းကျွမ်းကျင်လိမ္မာဖို့လိုနေတယ်အရှင်းရှင်းပဲနော်။အဲဒီလိုသမထနမိတ်တွေနဲ့ကျွမ်းကျင်လိမ္မာမှုရှိအောင်လို့ဘာလို့ရလဲ။ဩဂဟနာကုသလတာသင်ယူတဲ့အချိန်ခါမှာကြောင်ကြောင်ကျင်းကျင်းဖြစ်အောင်လိမ့်မစွာဖြင့်သင်ယူပါတဲ့။သင်တဲ့အချိန်ခါမှာဆရာသမားထံသွားပြီးမင်းမြန်လိုက်တဲ့အခါမှာမကြားရကြလည်းဖြစ်ခြင်းဖြစ်မယ်။မထီတိလည်းသင်ခဲ့တာဖြစ်ခြင်းဖြစ်မယ်။တကယ်လက်တွေ့သွားပြီးတရားထိုင်လိုက်တော့ဘာဖြစ်လဲ။ရှုခွက်ကနားမလဲဖြစ်တယ်။ဆရာသမားပြောလိုက်တဲ့ရှုခွက်ကဘယ်လိုဆိုတာကလည်းမမှတ်မိဖြစ်သွားတယ်။အဲ့ဒီလိုခါမှာကြွန့်ကျင်ဖို့ရှိတယ်လို့ပြောနိုင်မလားမပြောနိုင်ကြွန့်ကျင်မှုမရှိတော့ထိုင်ပြီးရှုလိုက်တော့လွန်ရင်းပုံစံလည်းမပြီးဘူးမပြီးတော့နောက်တစ်ခေါက်ပြန်လာရတယ်လည်းဘာပြောတာလဲဆိုပြီးတော့ထပ်ပြီးတော့မေးရပြန်တယ်မေးရတဲ့အခါကျတော့မိမိထိုင်လိုက်တဲ့အခါတုန်းကကြွန့်ကျင်ဖို့မရှိတဲ့အတွက်မိမိလိုလတ်တောင့်တနေတဲ့အသိဉာဏ်လည်းမရဘူးလိုလတ်တောင့်တနေတဲ့သမာဓိရှိခိုင်းတယ်ဒီသမာဓိမရတော့ဘူးဒါအခြေခံပဲနော်ကဲနောက်တစ်ခုကသမယင်စိတ်တတပက္ခဟနာတာသမယင်စိတ်ကိုရှင်းမြောင်းသင်ရအချိန်ကာလ၌စိတ်တတစိတ်တကိုပက္ခဟနာတာရှင်းမြောင်း၍ပြေမှုရှိသူ၏အဖြစ်ဒီ၎င်းစိတ်တတကတခါတည်းဟံဘာဖြစ်နေတတ်တယ်ယသမင်သမယင်အတိပိဋိလဝရိယတတိဟိလိနံစိတ်တဟောတိတတမိသမယေဓမ္မဝိသယဝရိယသံဃောစင်္ဂသမုဋ္ဌာပဏိဏတတပက္ခဟနံယတမိသမယေအကျင့်အခါ၌အတိတိတိလဝရိယဓာတိဟိအလွန်ရောရဲတဲ့ဝရိယရှိသူဤအဖြစ်သတိတို့ကြောင့်ဝရိယတွေကတိတ်ပြီးရောရဲနေပြီထိုင်နေလို့ချင်းလည်းခါကြီးကခွေလို့လက်ပင်ကြည့်လိုက်တော့လည်းတဆေချိုးကြီးဖြစ်နေပြီဘာဝရိယရောဂိကဝရိယပြောဒီဂိကဝရိယကဘာကြောင့်ရောလာရတယ်လို့ပြီးတော့ဘာဝနာအာယုံပေါ်၌ဉာဏ်ဝဆက်ကပ်ပြီးတီအောင်ကျိုးတတ်မယ်ဆိုတဲ့စတိပိကဝရိယကလည်းညော့နေဂိကဝရိယစတိပိကဝရိယတွေကရောရရဖြစ်နေပြီဘုန်းကြီးတက်လာတာမြင်ကမှမကောင်းတတ်ပါဘူးလို့ဆိုခါလေးဆက်ပြီးတော့ပြန်ထင်လိုက်တဲ့ပုံစံမျိုးပေါ့နော်အဲဒီလိုဝရိယတွေကသိပြီးရော့နေနေတဲ့အချိန်ခါမှာမဖြစ်လေလီနံဘာဝနာအယုံမှသုဆုံးလေးအစီသောစိတ်တန်စိတ်တည်းဟောဒီဖြစ်ပေါ်၍လာပေ၏တရားအထုတ်ရပြင်းလာပြီဘာဝနာအယုံပေါ်၌စိတ်ကိုမြင်မစွာကပ်ပြီးတည်နေအောင်ကြိုးစားရတဲ့စိတ်တွေကနောက်ကျဆုပ်လာတယ်ရက်ကလေးနည်းနည်းလေးပြန်တွက်ကြည့်လိုက်ရဘုံကြီးရှောက်လို့ကောင်းတော့ဟုတ်တယ်မလားဘယ်နည်းဘယ်ရက်ကြလို့ရှင်တပည့်တော်ကဘယ်မှာအလုတ်ကချင်းထားလို့ပြန်ဒီရက်သိရင်တော့တပည့်တော်ကပြန်ရတော့မယ်ဆိုပြီးကြိုတင်ပြီးတော့နည်းနည်းအတန်လေးပေးထားလိုက်ဘာဖြစ်လို့လဲဘာဝနာအယုံကစိတ်တတ်တွေကတုံ့ဆုပ်သွားတယ်နော်အဲဒီလိုတုံ့ဆုပ်တဲ့စိတ်ထားဖြစ်ပြီးဖြစ်တဲ့အခါမှာဘာဖြစ်လဲတသမိသမယေထိုခဲ့တော့စိတ်ဤတုံ့ဆုပ်ရာထိုအချိန်ခါမျိုး၌ဓမ္မဝိဇ္ဇာဝရိယပိဋိသံဃောစင်္ဂတပိဋိသံဃောစင်္ဂသမုဋ္ဌပဏိဏဓမ္မဝိဇ္ဇာသံဃောစင်္ဂဝရိယသံဃောစင်္ဂပိဋိသံဃောစင်္ဂတို့ကိုဖြစ်ပေါ်စေခြင်းဖြင့်တတ္တထို ကျာစင်းနေတဲ့စိတ်ဓာတ်ကိုပက္ခဏံချင်းမြောက်ရဲ့ပြင်းဒီဟောဒီဖြစ်စိတ်ဓာတ်တွေကသိကျာစင်းသွားတဲ့အခါမှာနော်မလုပ်မရမလဲဓမ္မဝိသယတန်ဖို့စဉ်ဝရိယတန်ဖို့စဉ်ပိဋိတန်ဖို့စဉ်ခေါ်တဲ့ဒီဖို့စဉ်တရား၃ပါးကိုပွားများအထုတ်ပေးရမယ်ဒီလိုသတ်မှတ်ချက်ရှိဒီသတ်မှတ်ချက်ကဘယ်သူရဲ့သတ်မှတ်ချက်လဲလို့မြေတော့ဘုရားရှင်ဟောထားပါတယ်နော်ဝိဇ္ဇနဟောကကသံယောပါဠိတော်တတ္တရာမဟာဝေကသံယောပါဠိတော်သံမြေ99မှာဘုရားရှင်ကိုရိုရင်းကဟောထားနော်ယထာနာအတိသီတိလဝရိယတာတိလိဏစိတ္တဟောတိတရာပတ္တိတမ္ပုဇင်ကတယောတယောအဘဝိတောအဘဝိတဝါဓမ္မဝိဇ္ဇယတမ္ပုဇင်ကတယောဘဝိတိစိတ္တတွေကဘာဝနာလုပ်ငန်းကနေပြီးတော့သိပြီးကျွတ်ဆုံးသွားပြီဘာဖြစ်လို့လဲဝရိယယောနေမှုစတဲ့အကြောင်းတရားတွေစတဲ့အကြောင်းပြတယ်ဆိုတော့ဝရိယယောနေခြင်းဓမ္မဝိသယတရားတွေနဲ့စူးစမ်းခြင်းချင်းဆုံးဖြတ်တတ်တဲ့ဓမ္မဝိသယပညာရဲ့ယောနေခြင်းပိဋိဘာဝနာလုပ်ငန်းတွင်၌ဘာဝနာအာရုံကိုအကြောင်းခံပြီးပိဋိဖြစ်မှမူတဲ့ကယောနေနေခြင်းဒီအကြောင်းသုံးခုနော်ဝရိယကလည်းယောနေတယ်ဓမ္မဝိသယလုံနေတာကလည်းယောနေနေဘီဒီကလည်းမဖြစ်ဘူးပြင်းချောက်ချောက်ဖြစ်လာအဲ့ဒီအချိန်ကမှဘာဝနာအယုံကစိတ်ဓာတ်တွေကတွန့်ဆုတ်သွားပြီအဲ့ဒီလိုတွန့်ဆုတ်နေတဲ့အချိန်ကမှဘာလုပ်ရမလဲပတ္တိတံဘုဇဉ်တမာတိတံဘုဇဉ်ဥပ္ပခတံဘုဇဉ်ခေါ်တဲ့ဒီဘုဇဉ်တရား၃ပါးကိုမပွားပါနဲ့ဘာဝနာလုပ်ငန်းကတွန့်ဆုတ်နေတဲ့အချိန်ကမှပတ္တိတံဘုဇဉ်တမာတိတံဘုဇဉ်ဥပ္ပခတံဘုဇဉ်ခေါ်တဲ့ဒီဘုဇဉ်တရား၃ပါးကိုမပွားပဲဓမ္မဝိဇ္ဇာတမ္ပုဇဉ်ဝရိယတမ္ပုဇဉ်ပိဋိတမ္ပုဇဉ်ခေါ်တဲ့ဒီဘုဇဉ်တရား၃ပါးကိုပေါ်ပြပေးပါနော်ဒီတော့ဒီချက်နဲ့ပတ်သက်ပြီးဒီကကြီးဒီဘုဇဉ်9ပါးလောက်တော့မှတ်မိထားဖို့မလိုဘူးလားနံပါတ်1ပြန်ပြောမယ်နော်တတိတမ္ပုဇဉ်နံပါတ်2ဓမ္မဝိဇ္ဇာတမ္ပုဇဉ်နံပါတ်3ဝရိယတမ္ပုဇဉ်နံပါတ်4ပိဋိတမ္ပုဇဉ်နံပါတ်5ပဒတိတံဖို့စဉ်နံပါတ်6သမာဓိတံဖို့စဉ်နံပါတ်9ဥပေက္ခတံဖို့စဉ်ဘုဇဉ်ဘယ်နှပါးရှိလဲ9ပါးတတိကိုနှုတ်လိုက်အဲ့ဒီဘုဇဉ်9ပါးမှာနှစ်တွဲရှိတယ်ဇတွဲကပဒတိတံဖို့စဉ်သမာဓိတံဖို့စဉ်ဥပေက္ခတံဖို့စဉ်ပဒတိသမာဓိဥပေက္ခသူတို့သုံးခုကဇတွဲဓမ္မဝိဇ္ဇာတမ္ပုဇဉ်ဝရိယတမ္ပုဇဉ်ပိဋိတမ္ပုဇဉ်ဒီသုံးခုကတွဲဓမ္မဝိဇ္ဇာဝရိယပိဋိမှတ်မိလားသုံးခုအရင်အုပ်စုနှစ်ခုရှိတာမှာအလေကောင်ကနေဒီတတိကထင်ပြရတတိကနေအလေကောင်ကနေဒီအုပ်စုနှစ်ခုကိုယံမဖြစ်အောင်ပေါ့ဟိုဘက်အုပ်စုနဲ့ဒီဘက်အုပ်စုကမတက်ဖြစ်နေကြတယ်ဟုတ်တယ်မလားအုပ်စုဖွဲ့ပြီးတိုက်ပွဲဝင်နေကြတယ်အဲ့ဒါကလောကုတ္တရာဘိုင်းမှာတော့ဒီအုပ်စုကရှိတယ်။လောကီဘိုင်းမှာဆိုရင်တော့ပြောစရာမလိုတော့ဘူးလေတူတယ်နော်။ဟိုအုပ်စုနဲ့ဒီအုပ်စုကနည်းနည်းအချင်းမပြေလေးဖြစ်နေတယ်။အုပ်စုတိုက်ပွဲဖြစ်နေတဲ့အချိန်ခါကျတော့အုပ်စုနှစ်ခုကိုညီမျှတော့အလဲကောင်ကထိမ့်ပြရမှာကတတိတတိဟုတ်မလား။အဲ့ဒီအချိန်ခါမှာခုဘယ်လိုဖြစ်နေလဲဆိုတော့ယောဂီပုဂ္ဂိုလ်ကဝရိယတွေကလည်းသိညော့သွားတယ်မိမိရှင်ဘာသုံးတာနေတဲ့သမထနမိတ်သင်္ကာရနမိတ်အာယုံဘုံ၌စူးစမ်းဆင်ခြင်ဆုံးဖြတ်နေတဲ့ဉာဏ်လို့ခေါ်ဆိုအပ်တဲ့ဓမ္မဝိသယလုပ်ငန်းခွင်ကလည်းယောနေနေတယ်နိမ့်တဲ့မှုပိဋိမိမိရှင်ဘာသုံးတာနေတဲ့သမထအာယုံကိုအကြောင်းခံ၍ဝိပါဒနာအာယုံကိုအကြောင်းခံ၍နိမ့်တဲ့မှုပိဋိတွေကလည်းယောရဲနေတယ်စိတ်ပြီးပိဋိမဖြစ်တော့ဘူးတရားရှိရတဲ့သိပြီးအရတာမပေါ်တော့ဘူးအဲဒီတော့အချိန်ခါမှာဘာဝနာလုပ်ငန်းခွင်ကနေထွက်ပြီးပြင်းကျင်တဲ့တုံ့ဆုံနေတဲ့စိတ်ဓာတ်တွေကပေါ်လာပြီအဲဒီလိုစိတ်ဓာတ်တွေကြံ့ဆင်းနေတဲ့အချိန်ခါမှာဒီစိတ်ဓာတ်ဖြစ်တည်ရဲ့အတွက်ဘာလို့ရမလဲကြံ့ဆင်းနေတဲ့ဓမ္မဝိဇ္ဇာတမ္ပုဇဉ်ဝရိယတမ္ပုဇဉ်ပိဋိတမ္ပုဇဉ်ဒီသုံးခုဖြစ်ပေါ်လာအောင်ပွားများပေးရတယ်အဲဒီလိုစိတ်ဓာတ်တွေကြံ့ဆင်းနေတဲ့အချိန်ခါမှာပတ္တိတမ္ပုဇဉ်တမာတိတမ္ပုဇဉ်ဥပ္ပခတမ္ပုဇဉ်ခေါ်တဲ့ဒီပုဇဉ်တရား၃ပါးကိုတော့မပွားဘဲနဲ့ဖယ်ထားရတယ်။အကြိမ်အဲ့ဒီ၃ခုကိုပွားများခဲ့ပြီးတော့ ဘေးဖေမထားဖေနဲ့ဘောဖေရင်ဘာဖြစ်မလဲဒီဘိုင်းကိုမြတ်စွာဘုရားကဥပမာလေးနဲ့ထုတ်ဆောင်ပြီးတော့ဟောနေပါတယ်နော်ဟောနေတဲ့အချိန်ကကျတော့ဦးဇင်းတို့ဒီဓမ္မဝိသယာဆိုတာနဲ့ပတ်သက်လို့နည်းနည်းလေးဦးဇင်းထပ်ပြီးတော့ပြောမယ်နော်ဒီတော့ဒီဓမ္မဝိသယာတမောခြင်းဆိုတဲ့လုပ်ငန်းခွင်မှာကတော့အထက်ကရာဇာတော်ကဒီဓမ္မဝိသယာနဲ့ပတ်သက်ပြီးတော့သတ်မှတ်ပေးထားတာကတထတဘာဝတမညာလက္ခဏာပတိဝိသဝတိနဗုဒ္ဓမနတိကာရောကုသလာတိသူယောနိသောမနတိကာရောနာမဒီလိုဖွင့်ထားတယ်နော်ဘာကောအခြေခံဖွင့်လဲလို့မေးတော့နည်းနည်းဒီဓမ္မဝိသယာအကြောင်းကိုပွားရမယ်ကိုစိတ်ဓာတ်ကြီးကြံစည်နေတဲ့အချိန်ကမှပွားရမယ်ဘုရားတရားဘယ်နှပါးလဲ၃ပါးဓမ္မဝိသယာတန်ဖို့ခြင်းဝရိယတန်ဖို့ခြင်းပိဋိတန်ဖို့ခြင်း၃ခုဒီတော့ဘယ်ပုံပန်ပန်ဖြစ်နေတဲ့အပြင်ပွားရမယ်လဲဘုရားဟောကိုပဲဥတည်ကြရအောင်နော်အထိဘိကဝေကုသလကုသလဓမ္မသာဝဇ္ဇနာဝဇ္ဇဓမ္မဟိနာပဏိတာဓမ္မကာဏသုက္ကတာပရိဘာဂဓမ္မတထယောနိသောမနတိကာရဘူလိကာရောအယမဟာရောအနုပ္ပန္နတဝါဓမ္မဝိဇ္ဇာတံဘုဇင်္ကတာဥပ္ပါဒါယဥပ္ပန္နတဝါဓမ္မဝိဇ္ဇာတံဘုဇင်္ကတာဘိယောဘာဝါယဝေပုန္နယဘာဝနာယပါရိပုရိယတံတတိကုသိုလ်တရားရှိတယ်အကုသိုလ်တရားရှိတယ်အပြည့်ရှိတဲ့သာဝဇ္ဇတရားရှိတယ်အပြည့်မရှိတဲ့အနဝဇ္ဇတရားရှိတယ်ယုတ်ညံ့တဲ့ဟိနတရားရှိတယ်မောမြတ်တဲ့ပဏိတာတရားရှိတယ်ရှင်စင်းတဲ့မဲ့ညစ်တဲ့ကံတရားရှိတယ်ဖြူစင်းမဲ့ညစ်တဲ့ကံတရားရှိတယ်ဖြူစင်းတဲ့ဒုက္ခတရားရှိအဲဒီတော့ဒီတရားတွေကိုယောနိသောမနနိကာရဖြစ်အောင်ဒီဘုံရောက်ကလေ့ကျင့်ပြပါအဲဒီလိုလေ့ကျင့်ခဲ့မယ်ဆိုရင်မဖြစ်ပေါ်လာပြီးတဲ့ဓမ္မဝိဇ္ဇာတံဖို့ခြင်းတရားတွေဖြစ်ပေါ်လာမယ်ဖြစ်ပေါ်လာပြီးတဲ့ဓမ္မဝိဇ္ဇာတံဖို့ခြင်းတရားဒီလိုတိုင်တဲ့အလွန်တိုးပေါ်လာမယ်လို့ဒီလိုခင်ဗျာဟောထားဟုတ်တယ်ရှင်ကကြတော့ဒီနေရာမှာဒီကုသိုလ်တရားအကုသိုလ်တရားလို့ပြောလိုက်ရင်ခဏကကုသိုလ်တရားကအပြစ်မရှိတဲ့တရားအကုသိုလ်တရားကအပြစ်ရှိတဲ့တရားကုသိုလ်တရားကမုံမြတ်တဲ့တရားအကုသိုလ်တရားတွေကယုံမြတ်တဲ့တရားအကုသိုလ်တရားကမင်းညစ်တဲ့တရားကုသိုလ်တရားကရှင်းရှင်းတဲ့တရားဒီတော့ကုသိုလ်အကုသိုလ်ကိုသိလိုက်ရင်တော့ဒီနေရာမှာဓမ္မဝိဇ္ဇာဖြစ်သွားတယ်ဒီကဒီကုသိုလ်တရားအကုသိုလ်တရားတွေကိုသင်္ခါမများစွာယောဂီတို့မနတိကာရဖြစ်အောင်လေ့ကျင့်ပြရမယ်ဆိုတော့ကုသိုလ်တရားအကုသိုလ်တရားတွေအပေါ်နဲ့ယောဂီတို့မနတိကာရကိုသင်္ခါမများစွာလေ့ကျင့်ရမယ်ဆိုတော့ဘာပြောတာလဲလို့မေးတော့တဏ္ဍသဘာဝသံမြင်ညာလက္ခဏာပတိဝေဒဝတိနာဗုဒ္ဓမနတိကာရောကုသလတိသူယောဂီတို့မနတိကာရောနာမဟောသဘာဝလက္ခဏာသံမြင်ညာလက္ခဏာတွေကိုထုံးသွင်းသိအောင်လေ့ကျင့်ပါအဲ့ဒီလိုကုသိုလ်တရားအကုသိုလ်တရားတို့ရဲ့သဘာဝလက္ခဏာသံမြင်ညာလက္ခဏာတွေကိုထွန်းဖောက်သိမြင်ခဲ့မယ်ဆိုရင်တို့သိနေတဲ့အသိဉာဏ်ကိုယောနိသောမနတိကာရလို့ခေါ်တယ်တို့ယောနိသောမနတိကာရကိုကျင့်ဖန်များစွာလေ့ကျင့်ပေးပါလေ့ကျင့်ပေးခဲ့တယ်ဆိုရင်မဖြစ်ပေါ်လာသေးတဲ့ဓမ္မဝိဇ္ဇာတံဖို့ခြင်းတရားတွေဖြစ်ပေါ်လာမယ်ဖြစ်ပေါ်လာပြီးတဲ့ဓမ္မဝိဇ္ဇာတံဖို့ခြင်းတရားတွေတိုင်းတဲ့အလွန်တိုးပေါ်လာလိမ့်မယ်လို့ဒီလိုဖះဟောထားတယ်သဘာဝလက္ခဏာသံမြင်ညာလက္ခဏာကိုရင်ဗျာညာနှလုံးသွင်းပြပါဆိုတော့ကုသိုလ်တရားအကုသိုလ်တရားလို့ပြောနေခြင်းကြောင့်အကုသိုလ်စိတ်စိတ္တိတ်တွေကိုစနစ်တကျတစ်လုံးစီတစ်လုံးစီကိုသဘာဝလက္ခဏာကိုသိဖို့သိအောင်လေ့ကျင့်ရတယ်ကုသိုလ်စိတ်စိတ္တိတ်တွေကိုလည်းတစ်လုံးစီတစ်လုံးစီသဘာဝလက္ခဏာဆိုင်အောင်သိဖို့သိအောင်လေ့ကျင့်ပေးရတယ်ဒီတော့ကုသိုလ်အကုသိုလ်တနည်းအားဖြင့်အကောင်အဆိုးနှစ်ခုရောလိုက်ခြင်းပဲဆိုရင်တော့စိတ္တိတ်52လုံးကုန်သွားသောစရတိ50ကျလုံးမှာအကောင်းစရတိဒီနဲ့ရှင်ပြည့်ဖြစ်တဲ့စိတ်ကိုအကုသိုလ်စိတ်မကောင်းစရတိဒီနဲ့ရှင်ပြည့်ဖြစ်ပေါ်သွားတဲ့စိတ်ကိုအကုသိုလ်စိတ်လို့ဒီလိုသတ်မှတ်ထားဒီတော့ယောဂီပုဂ္ဂိုလ်ကဒီကုသိုလ်တရားအကုသိုလ်တရားဆိုတာဒီပုံဒူလာပြီဤကကုသိုလ်ခေါ်တယ်ဤကအကုသိုလ်ခေါ်တယ်ဒီအကုသိုလ်တရားတွေကဘာတွေဘာတွေဒီကုသိုလ်တရားတွေကဘာတွေဘာတွေဆိုတာကိုဆရာသမားဆန္ဒသိတဲ့ကြတင်ယူပါနေမိရဒီကုသိုလ်တရားအကုသိုလ်တရားတွေကိုဘယ်ပုံပဲပန်းပန်းနဲ့အပြင်ရှုပ်ပွားသုံးသပ်ရမယ်ဆိုတဲ့ရှုပ်ပွားသုံးသပ်တဲ့လုပ်ငန်းခွင်ကိုလည်းတည်ဆင့်တယ်ပြီးတော့စနစ်တကျအသိဉာဏ်ရတယ်။နေမိတဲ့အချိန်ကသင်္တိကနေပြီးတော့ကျင့်သည့်အချင်းရောက်အောင်တဖန်ပြန်ပြီးတော့ကျူးစားရတယ်။အဲဒီလိုကျူးစားတဲ့အပိုင်းမှာဒီကုသိုလ်တရားအကုသိုလ်တရားတို့ဤကိုယ်ပိုင်သဘာဝလက္ခဏာလေးတွေကိုဉာဏ်နဲ့ထင်ဖို့သိမြင်တဲ့အချင်းအထိရောက်အောင်ကျူးစားပါတဲ့နော်။အဲ့ဒီလိုကြိုးစားလိုက်တော့သဘာဝလက္ခဏာကိုကိုယ်တိုင်မြတ်မှသိဖို့အပြည့်ပြီးတဲ့အခါလုံလောက်ပလန်ဆိုတော့မလုံလောက်သေးဘူး ဒီကုသိုလ်အကုသိုလ်တွေကတလောကပြောကြတဲ့အတန်ရှင်းနှံကဝိဘက်ကရိယာတွေမပါပဲသူတို့ကြည့်သက်သက်ဖြစ်နေတဲ့စွမ်းအားမရှိဘူးကုသိုလ်အကုသိုလ်တွေကတဘာဝလက္ခဏာဆိုင်အောင်ထွန်းဖို့ပြီးမြအောင်ကြိုးစားပါလို့ပြောလိုက်ရင်တော့ဝိဘက်ကရိယာအပြာကရတရားတွေမပါပဲနဲ့ဖြစ်နေတဲ့စွမ်းအားမရှိခြင်းကြောင့်ရဲ့ကူရေပါပေါ့နော်ကုသိုလ်တရားအကုသိုလ်တရားတွေကိုဗရဏာထားပြီးရှုပါသုံးတာလည်းရင်အဗရဏာနိအဖြင့်ဝိပအပြာကတတရားကြီးရအပြာကတတရားတွေလည်းပါသွားတယ်အဲ့ဒီအပြာကတတရားတွေမှာလည်းသဘာဝလက္ခဏာကိုသိဖို့သိနေပြီတဲ့အောင်ကျိုးစားရကျိုးစားပြီးတဲ့အချိန်ကမှရှိတဲ့ဖြင့်တက်ပြီးတော့ဒီယုံတရားဒီနံတရားတွေရဲ့အကြောင်းတရားတွေကိုရှင်းပြပြီးအကြောင်းတရားတွေနဲ့ကဒီရောက်နိုင်ရင်ကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးဒီနည်းကြီးရှိပါဆိုယုံတရားထိုနံတရားတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စလို့ဒီနည်းရှိပါတယ်ဖြစ်ချင်းပြင်းချင်းဖြစ်အနိစ္စခံရတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ဒီနည်းရှိပါတယ်မပြည့်စုံတဲ့အကျိကျအတိုင်းမှအနှစ်သာရအဖြစ်ဒီနည်းနဲ့အတ္တမဟုတ်တဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ဒီနည်းရှိပါတယ်အဲ့ဒီတော့အနိစ္စဒုက္ခအနတ္တလို့လက္ခဏာရေသုံးတန်တလက်စီတင်ပြီးတွင်တွင်ကြီးရှုနေတဲ့အချိန်ခါမှာရုပ်ပဲကြည့်ကြည့်နာမည်ကြည့်ကြည့်ကုသိုလ်ပဲကြည့်ကြည့်အကုသိုလ်ပဲကြည့်ကြည့်ဘယ်တရားကိုပဲကြည့်ကြည့်အလုံးအနိစ္စကြီးပဲဖြစ်တယ်ဒုက္ခကြီးပဲဖြစ်တယ်အနတ္တကြီးပဲဖြစ်တယ်ဆိုတာသိသွားပြီအဲ့ဒီခါမှာအနိစ္စဒုက္ခအနတ္တဖြစ်ပုံအချင်းရအဖြစ်တွင်ကြီးနေတဲ့အတွက်အဲ့ဒီအနိစ္စဒုက္ခအနတ္တလက္ခဏာကိုတော့သံမင်းရလက္ခဏာလို့ခေါ်ပါတယ်ဆိုသံမင်းရလက္ခဏာကိုသင်ဖို့သိမြင်ပြီးတိုင်အောင်ကျိုးစားရတယ်ကျိုးစားပြီးတဲ့အချိန်ခါမှာသောတဘာဝလက္ခဏာသံမင်းရဲ့လက္ခဏာတွေကိုထွန်းထောက်ထွန်းဖောက်သိနေတဲ့သူတော်ကောင်းကသောတဘာဝလက္ခဏာကိုကျင်းခံများစွာဖြေလုံးသွင်းတယ်ယောဂီတော်မနတိကာရခေါ်တယ်သောသံမင်းရဲ့လက္ခဏာကိုလည်းကျင်းခံများစွာဖြေလုံးသွင်းတယ်ယောဂီတော်မနတိကာရလို့ပဲခေါ်ပါတယ်အဲ့ဒီယောဂီတော်မနတိကာရကိုကျင်းခံများစွာပြုလုပ်ခဲ့မယ်ဆိုရင်မဖြစ်ပေါ်လာသေးတဲ့ဓမ္မဝိဇ္ဇာသမုစဉ်တရားတွေဖြစ်ပေါ်လာမယ်ဖြစ်ပေါ်လာပြီးတဲ့ဓမ္မဝိဇ္ဇာသမုဒ္ဒေတရားတွေလဲတိုင်းတဲ့အလွန်တိုးပေါ်လာမယ်အရတ္တမဉ္စံစိတ်တည်တိုင်အောင်ဘာဝနာလက်ပြည့်စုံလုံလောက်ပြီးလာလိမ့်မယ်လို့ဒီလိုဘုရားဟောထားတယ်နော်ဒါကဓမ္မဝိဇ္ဇာသမုဒ္ဒေဖြစ်အောင်လက်ကျင့်ရမယ်ရှုခွက်ပဲဒီတော့တရားတွေကိုစူးစမ်းဆင်ခြင်ရမယ်ဆိုတဲ့အတိုင်းရှင်းတယ်လေးကပ်ပြီးတော့ထိုင်ပြီးစဉ်းစားနေတဲ့ပုံစံမျိုးဟုတ်သလားမဟုတ်ဘူးနော်ယုံနံပရမတ်တရားတွေကိုသတိကြသဘာဝလက္ခဏာစိုက်အောင်သိရတယ်အကြောင်းတရားနေတဲ့ကောဒီယုံနံဒီရဲ့အနိစ္စချက်ဒုက္ခအနတ္တဒုက္ခအချက်အနတ္တအချက်တွေကိုကိုယ်တိုင်မျက်မှောက်သွင်းဖို့ပြင်အောင်လေ့ကျင့်ရတယ်။အဲ့ဒီလေ့ကျင့်ခန်းကိုဓမ္မဝိဇ္ဇာလို့ဆိုလို့ရင်းဖြစ်နော်။နောက်တစ်ခုဘောမြတ်ရမယ်သံဖို့ရှင်တရားကဝရိယသံဖို့ရှင်။နာဗုဒ္ဓမံဖို့နော်။အာတိဘိကဝေအာရမ္ဗဓာတုဏိကမဓာတုပရဂမဓာတုတန်ထယောနိသောမနတိကာရပုလိကာရောအယမဟာရောအနုပ္ပန္နတဝဝရိယသံဘောဇင်ကတ္တဥပ္ပါဒါယဥပ္ပန္နတဝဝရိယသံဘောဇင်ကတ္တပယောဘာဝယဝေပုန်နာယဘာဝနာယပါရိပုရိယနာဝတ္တိအာရမ္ဘဒနိဂမဒပရဂမဒဆိုပြီးတော့ဝရိယကို၃ခွင့်ခွဲထားတယ်ဥပ္ပန္အာရမ္ဘဒတုတိပထမဝရိယဥစ္စတိအာရမ္ဗတ္တဆိုတာကခေါင်းဆုံးစပြီးကျိုးစားအထောက်ကြီးတဲ့ဝရိယကိုအာရမ္ဗတ္တခေါ်နိဂမဒတုတိကောတိဇတ္တနိခန္ဓတ္တတောကလဝတရံနိဂမဒဆိုတာကဘာဝနာလုံငန်းတွင်နဲ့ကြီးကြီးတက်ဆုံနေတဲ့စိတ်ဓာတ်ကိုကျော်လွန်လုံမြောက်နိုင်တဲ့စွမ်းအားရှိနေတဲ့ဝရိယတက်ကိုပြောတာသူကအဖြစ်မြင့်သွားပြီဘာဝနာလုံငန်းတွင်မှာပြင်းနေပြီတဲပြီးမထိုင်ကျင်တော့ဘူးမထိုင်ကျင်မှုဆိုတာနဲ့ချက်ချင်းထသံဃာလေးဟိုခါလိုက်ဒီခါလိုက်ဟိုရမ်းလိုက်ဒီရမ်းလိုက်အဲဒီလိုပြုလုပ်နေတော့ဘာဖြစ်တယ်ဘေးပုံကူတွေကဒီသံဃာခတ်တဲ့အတန်ကြောင့်တမာတိလည်းပြတ်သွားပြန်တယ်တောကြသံဃာကြီးထွက်သွားပြန်ပြီတောကြသံဃာကြီးထယုံလိုက်ပြန်ပြီမကျင်တတ်သေးဘူးတောကြထလိုက်ပြန်ပြီတောကြထိုင်လိုက်ပြန်ပြီဟောမငြိမ်မသက်ဖြစ်ဘာဖြစ်လို့ဒီပုံစံဖြစ်နေရတယ်လို့မေးတော့ဘာဝနာလုံငန်းတွင်ကိုဘာဝနာအာယုံပေါ်၌စိတ်ကိုသွန်ချလိုက်တဲ့အခါဘာဝနာအာယုံပေါ်နဲ့စိတ်ကညင်ဝဆော်ကပ်ပြီးမနေပဲဘာဝနာအာယုံကနေပြန်ပြီးတွတ်ဆုံလာတယ်ဘာဖြစ်လို့လဲတရားရှိရတဲ့ပြင်း6တွေ့လာတယ်စိတ်ထဲမှာသိပြီးတော့မထက်တန်တော့ဘူးအဲဒီလိုတွတ်ဆုံလာတဲ့သဘောတရားကိုကောတိစာလို့ခေါ်ပါတယ် အဲ့ဒီဂောဘိဇခေါ်တဲ့ဘာဝနာလုပ်ငန်းခွင်နဲ့ကြီးရင်ဆိုတဲ့သဘောတရားကိုကျော်လွန်လွန်မြောက်သွားအောင်ရှင်းတက်သွားနိုင်တဲ့စွမ်းအားရှိတဲ့ဝိရိယကိုတော့ဗရဂမအဓာလို့နိဂမအဓာလို့ခေါ်တယ်နော်နောက်တစ်ခုဝိရိယကဗရဂမအဓာဗရဂမအဓာတုတိပရံပရံဌာနဧကမနာတောတရောတောတိဘလဝတရံအစိမ့်စိမြင့်တဲ့မြင့်တော့အောင်လွလတောင့်တအနေနဲ့ပန်းနေကိုရောက်အောင်ပို့ဆောင်ပိတ်နေတဲ့စောအားရှိတဲ့အလွတ်အလွတ်အကောင်းနေတဲ့ဝိရိယကိုတော့ပရဂမအဋ္ဌမမထာပိတ်နေမိမိလွလတောင့်တနေတဲ့မမထာအရှင်ကြိုင်အောင်တဆင်းပြီးတဆင်းတဆင်းပြီးတဆင်းစိတ်ဓာတ်တွေကိုတွန်းပို့ပေးနေတယ်စိတ်ဓာတ်တွေပြန်ရှင်းကြတယ်ရှင်းကြမတော့အောင်တွန်းပို့ပေးနေတယ်ဆိုရင်တဲ့အချိန်ကမှအောက်ဆုံးလူကပေါ့ဆိုကြတယ်အပေါ်ကလူလူရင်းကိစ္စပြီးအောင်အချင်းချင်းအောက်ကလူရင်းခုပြီးတော့တွန်းပို့ပေးထားတယ်လို့မိမိလိုလားတောင့်တနေတဲ့မညာဘုံညာနိဗ္ဗာန်ဆိုတဲ့ပန်းနေကိုရောက်အောင်စိတ်ဓာတ်တွေရှင်းကြပြီးမတော့အောင်အချင်းချင်းတွန်းပို့ပေးနေတဲ့အစွမ်းအားအဲ့ဒီစွမ်းအားကိုဗရဂမဓာတ်လို့ခေါ်ပါတယ်နော်အဲ့ဒီအာရမ္မဓာတ်နိဗ္ဗာန်ဓာတ်ဗရဂမဓာတ်လို့ခေါ်ဆိုအပ်တဲ့ဒီဝရိယကိုဘာလို့ရမလဲဖြစ်ပေါ်လာအောင်နှလုံးသွင်းပေးရတယ်အဲ့ဒီလိုနှလုံးသွင်းခြင်းကိုယောနိတော်မနတိကာရလို့ခေါ်တယ်ဒီယောနိတော်မနတိကာရကိုသင်္ခါရဆိုလိမ့်ကျင့်ခဲ့မယ်ဆိုရင်မဖြစ်ပေါ်လာသေးတဲ့ဝိရိယသံဖို့သင်္တရားတွေဖြစ်ပေါ်လာမယ်ဖြစ်ပေါ်လာပြီးတဲ့ဝိရိယသံဖို့သင်္တရားတွေတိုင်းတဲ့အလွန်တိုးပေါ်လာမယ်ရတမဲ့ဆိုတဲ့မိမိလွတ်လပ်တောင့်တနေတဲ့ဘာဝနာဉာဏ်နဲ့ပြည့်စုံလုံလောက်ပြီးအထိအကြောင်းတရားအဖြစ်နဲ့ကျေးဇူးပြုပေးလိုက်မယ်လို့ဒီလိုဘုရားဟောထားတယ်နော်ကဲနောက်တစ်ခုထပ်ဖြင့်တိုးပေါ်အောင်ကြိုးစားမယ်ဘုဇင်တရားကတော့ပါလဲပိဋိသံဖို့ရှင်နော်အတိဘိကဝေပိဋိသံဃုဇင်္ဂဌာနိယဓမ္မတန်ထာယောနိသောမနတိကာရဘူလိကရောအယမဟာရောအနုပန္နသဝပိဋိသံဃုဇင်္ဂတဥပါဒါယဥပန္နသဝပိဋိသံဃုဇင်္ဂတပယောဘာဝယဝေပုံနာယဘာဝနာယပါရိဘူရိယသံဝတ္တိပိဋိသံဃုဇင်ဖြစ်လောက်တဲ့အကြောင်းတရားတွေရှိနော်ပိဋိသံဃောဇေဖြစ်လို့တဲ့အကြောင်းတရားကရှင်းရှင်းပိဋိဒီနောက်နောက်ပိဋိဖြစ်ဖို့ရန်အကြောင်းပဲရှင်းရှင်းပိဋိကိုထည့်သဖြင့်ပြောလို့နော်ဒါရှင်းရှင်းပိဋိလေးဖြစ်ဖို့ရန်အတွက်ကတော့ဘာလို့လဲမိမိကသမထဘိန်းဖြစ်နေရင်ဒီသမထအာယုံကိုပဲနှလုံးသွင်းပြရဝိပဿနာဘိန်းရောက်နေရင်လည်းဝိပဿနာဉာဏ်ဤအစုကအာယုံဖြစ်တဲ့ယုတ်နံကြောင့်သင်္ခါရတရားတွေကိုပဲပြန်ပြီးနှလုံးသွင်းပြရနော်အဲ့ဒီလိုနှလုံးသွင်းလိုက်တဲ့အချိန်ကမှဒီပိဋိလေးပေါ်လာပြီဆိုရင်ပိဋိဖြစ်လို့တဲ့ဒီအာယုံကိုပဲအစစ်အစစ်ထက်ခတ်ထက်ကနှလုံးသွင်းရအဲ့ဒီလိုနှလုံးသွင်းနိုင်မယ်ဆိုလို့ရှိရင်ယောနိတော်မနတိကာရကိုသင်္ခါမျိုးဆိုပြုလုပ်နေပြီးနေတယ်ယောနိတော်မနတိကာရကိုပြုလုပ်တဲ့အပိုင်းမှာဒီချင်းချင်းပိဋိကိုလည်းဝိပဿနာပိုင်းရောက်ရင်နောက်တော့ပိဋိကပြန်ပြီးတော့ဝိပဿနာဉာဏ်နဲ့ရှုပွားသုံးသပ်ဖို့ရသုံးဖို့ဝိပိဋိဥဆောင်နေတဲ့ပိဋိပါဝင်နေတဲ့ဝိပဿနာဉာဏ်နဲ့ပြန်ရင်ရှုပွားသုံးသပ်ဖို့ရဘုရားရှင်ထင်ကြတာပိဋိပါဝင်နေတဲ့ဇာတိကိုအာရုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးသပ်ပြန်ပြီးရှုလိုက်တဲ့အခါရှင်နေတဲ့ဝိပဿနာဉာဏ်မှလည်းအရှုကအာယုံကိုအခြေခံရပြီးတိဒီဖြတ်ပြီးတော့ဖြစ်နေတယ်။ပြီးတိသံဃုဇဉ်တရားတွေဖြစ်လာတယ်။ဒါကြောင့်ရှင်းရှင်းပြီးတိကိုအာယုံယူပြီးတော့နောက်နောက်ပြီးတိတွေဖြတ်ပြီးတော့ဖြစ်တယ်။မမထာဘိမ့်မှလည်းမမထာနမိတ်အာယုံကိုယူပြီးတော့ပြီးတိဖြစ်လာပြီ။ဒါသမထာနမိတ်ကိုသင်္ကေသင်္ကေထက်ခါတက်ကနှလုံးသွင်းလိုက်ရင်ဒီပြီးတိတွေလည်းသင်္ခါမျိုးဆိုထက်ခါထက်ခါဖြစ်လာ။ဖြစ်ပြီးတဲ့အချိန်မှာလူကြီးကဇန်ဖြင့်ရောက်လို့ရှိရင်ဇန်ငါတဲ့မှာဒီပြီးတိပါဝင်နေတဲ့အတွက်ပိဋိဘာဝင်တဲ့ဒီဇာယင်္ဂါတွေကိုပြန်ပြီးတော့ဆင်ញင်ရတယ်။ဆင်ញင်လိုက်တဲ့အချိန်ကမှလည်းပိဋိတွေထပ်ပြီးတော့ဖြစ်နိုင်တယ်။အဲ့ဒီပုံစံကိုဒီနေရာမှာပြောနေတယ်နော်။ကဲ။ဘောမြတ်အထောအမေစိတ်သက်တည်ပြန်စင်းနေပြီဆိုလို့ရှိရင်ဘောမြတ်အထောအမေသံဖို့ရှင်တရား၃ပါးကဖြစ်လဲဓမ္မဝိဇ္ဇာသံဖို့ရှင်ဝရိယသံဖို့ရှင်ပိဋိသံဖို့ရှင်။ဒါဖြင့်ဘာဝနာအာယုံကဒီကကြီးတွေစိတ်သက်တည်ပြန်စင်းနေပြီဆိုရင်ကြံစင်နေတဲ့ဒီစိတ်ဓာတ်ကိုမြင့်တဲ့သွားအောင်ပြင်ပြင်ပေးရမယ်တရားကဘယ်နှခုလဲသွန်ခုဓမ္မဝိဇ္ဇာလုပ်ပြရဝရိယဖြစ်အောင်ကြိုးစားရမယ်ပိဋိဖြစ်အောင်ကြိုးစားရမယ်